မနေ့ပြန်တနင်္ဂနွေနေ့ဟာအမျိုးသမီးများတန်းတူညီမျှရေးနေ့ဖြစ်ပါတယ်။ American ပြည်အောင်စုမှအမျိုးသမီးတွေမဲပေးခွင့်ကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ပါ။အဲ့ဒီအချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တည်တည်ကြွကြွမဲပေးကြလိမ့်ရှိပါတယ်။2016ခုနှစ်အတွင်းအမျိုးသားဥယျာဉ် 63.8 တန်းကသာမဲပေးခဲ့ပေမဲ့အမျိုးသမီးဥယျာဉ် 83.8 တန်းကမဲပေးခဲ့ကြတယ်လို့နိုင်ငံရေးအခမ်းအနားအတွင်းက American မျိုးသမီးများစင်တာကပြောပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေဟာအခက်ခဲပေါင်းများစွာနဲ့ရင်ဆိုင်နေရသေးပါ။အမျိုးသမီးတွေအနေနဲ့နိုင်ငံရေးအခမ်းအနားမှာတည်တည်ကြွကြွပါဝင်မဲပေးလာခဲ့ကြတာဆယ်စုနှစ်တွေကြီးကြပြီးဖြစ်ပေမဲ့လည်းအစိုးရဌာနတွေနှီးပညာဆိုင်ရာနယ်ပယ်တွေစီးပွားရေးနယ်ပယ်အပါအဝင်နေရာတော်တော်များများမှာပါဝင်မှုနှုံးထားဟာတော့နည်းနေသေးတယ်လို့ဆိုပါတယ်။နိုင်ငံတကာလွှတ်တော်ပါလီမန်တွေကိုစောင့်ကြည့်တဲ့ IPU အဖွဲ့ရဲ့စီးရင်ကိန်းခန်းတွေအရလွှတ်တော်အတွင်အမျိုးသမီးပါဝင်မှုနှုန်းဟာအမျိုးသား၄ဦးမှအမျိုးသမီး၁ယောက်နှုန်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။ American ပြည်ထောင်စုမှာဆိုရင်ပြည်내ဆိုင်ရာလွှတ်တော်မှာအမျိုးသမီးတွေဟာ 25.4 ရာခိုင်နှုန်းသာပါဝင်ပြီး American Congress မှာတော့ 20 ရာခိုင်နှုန်းသာပါဝင်တယ်လို့ Democratic အမျိုးသမီးများအဖွဲ့ Emily's List မှာဖော်ပြထားပါတယ်။အမျိုးသမီးတွေအခုလိုနိုင်ငံရေးဥဆောင်မှုအခမ်းအနားမှာပါဝင်လာတာနဲ့ပတ်သက်ပြီးဖြူးသူတေသနဌာနကသဘောထားအောက်ယူရမှာတော့အမေရိကန်အများစုကနှစ်သက်သဘောကျကြပါတယ်။စန္ဒသဘောထားပေးသူရဲ့39ရာခိုင်နှုန်းကကွန်ဂရက်စ်မှာဘယ်နိုင်ငံရေးပါတီကအမျိုးသမီးတွေပါဝင်လာတာပဲဖြစ်ဖြစ်ကြိုက်နှစ်သက်ကြောင်းသဘောထားပေးပါတယ်။